ကချင်ပြည်နယ်ဖားကတ်မြို့နယ်နန့်ရားကျေးရွာမှာရှိတဲ့စစ်စေးရေးဂိတ်တွေကနေ73စီတည်ယူတာကိုပိတ်ပင်ထားသလိုဖားကတ်မြို့မှာရှိတဲ့အယောင်ဆိုင်တော်တော်များများမှလည်းရောင်းချခွင့်ပိတ်လိုက်တာကြောင့်73စီပြက်လက်မှုနဲ့ကြုံတွေ့နေကြရပါတယ်။လက်ရှိအချိန်မှာဓာတ်ဆီတကာလန်ဈေးဟာ2000လောက်အထိမြင့်တက်နေပြီးဒေသခံတွေသွားလာရေးအတွက်အခက်အခဲဖြစ်နေကြရပါတယ်။ဖားကတ်မြို့ကအခြေအနေကိုစံကြောပြောပြပေးပါရှင့်
။ဖားကတ်ဒေသအတွင်း73စီတည်တာတွေကိုဒီလလေလောက်ကစတင်ပိတ်ပင်ခဲ့တာပါအဓိကပိတ်ပင်တားဆီးတဲ့နေရာဟာမိုးကောင်ဖားကန့်လမ်းပိုင်ရှိနန့်ရာစစ်ဆေးဂိတ်မှာဖြစ်တယ်လို့ဒေသခံတူက VOA ကိုခုလိုပြောပါတယ
်ဟုတ်ဒီမင်းစခန်းမှာဆာမီဒီဒီစီမဲ့ဒီတော့ဘယ်အဆင်မပဲစစ်ဆေးတာဒီလေအခုကဆာမီရဲ့ကျေလို့မြောက်ကိုဆက်စစ်တယ်ကျေလို့မြောက်တော့တော့ကျုံနေပြီဒီချိုးရောဒီမှာကြောက်နေစူးကြတာဘုန်းတော်အဲမှာဟိုလုံထားတာဒီဘက်ကအဲ့ဒါပဲရှိတယ်ဖားကန့်မှာရှင်တော့ရုံးတုံရုံးပေးဖို့တဲ့
အခြားဒေသခံတူကလည်းဖားကန့်မြို့ပေါ်ကဆိုင်အတော်များများပိတ်ထားကြအောင်ပြောပါတယ
်ဆိုင်တွေလည်းပိတ်ထားကြအတွေ့တယ်အခုကျွန်တော်ဖားကန့်နဲ့လက်ခဲ့တော့ဖားကန့်နဲ့ဆိုင်တွေတော်တော်များများတော့ပိတ်ထားတာပေါ့ဒီမရှိလို့အခုကျွန်တော်တို့လက်တွေ့အခုဒကာလောင်မကောင်းတဲ့ဝင်နေရပါ92တော့တော့ဟု
တ်ဒက်စီ95ကဒကာလန်ကို2000တလီတာကို5500နဲ့ရောင်းချနေကြအောင်ပြောပါတယ်ဒေသခံအမျိုးသမီးတူကတော့73စီရှာပလာတာကြောင့်ချိုးချန့်ချွေတာပြီးတွာလာနေရကြောင်ပြောပါတယ
်ဆက်ကိုရှိရတော့ပြောမိနေတော့ဆိုင်ဒီမှာတက်စီလည်းမရောခံဘူးဒီနေလည်းမရောခံဘူးအခါကျတော့ပြတ်သွားပြီးမရှိတော့ဘူးပေါ့တကယ်လဲဆိုင်ကအများပါတော့ပြစ်ထားတာပြရတယ်ပေါ့တော်တော်လေးတော့အဆက်တဲတော့ရှိတာပေါ့မတတ်နိုင်တဲ့အဆုံးကတော့ချိုးချန့်ချွေတာပြီးမှတွာနေလာမျိုးရဲ့အနေအထားမျိုးရှိတာပေါ့
ဆန်နဲ့ဆေးဝါးတည်ယူမှုကန့်သက်တာရှိပေမဲ့လက်ရှိအခြေအနေမှာဒေသခံတွေပေါ်ဆိုးဆိုးဝါးဝါထိခိုက်တာမရှိကြောင်းနဲ့73စီတည်ယူတာကိုတားမြစ်တာဟာ KIA အတွက်အခွန်အောက်ရနိုင်တဲ့ကြောက်စိမ့်တူဖို့ရေလုပ်ငန်းကိုကန့်သက်ခြင်းလို့ဖြစ်နိုင်ကြောင်းသုံးသက်တာတွေရှိပါတယ်။ဒီလိုကန့်သက်တာဟာဒီလ23ရက်နေ့အနံပါကိုလေကြောင်းကနေတိုက်ခိုက်မှုပြီးမှပိုမိုတင်းကျပ်လာတာလို့လည်းဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ဧပြီလအတွင်းမြန်မာနိုင်ငံအဝန်73စီအခက်အခဲဖြစ်ခြင်းကလည်းဖားကန့်မြို့မှာ73စီရှားပါးပြက်လက်ပြီးဈေးနှုန်းမြင့်တက်တာတွေဖြစ်ခဲ့ပူပါတယ်ခင်ဗျာ။